တာကင်းစဝင်လာမြန်မာနိုင်ငံနေဆက်ဒေသတချို့မှာအထူးသဖြင့်ထိုင်းမြန်မာနယ်စပ်မှာပေါ့နော်မြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေတို့နောက်ရွှေ့ပြောင်းလူ့သမားတွေအတွက်ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလှုပ်ဆောင်လာခဲ့တာဒါဆယ်စုနှစ်နဲ့တောင်မှရှိပြီးတော့လှုပ်လာတယ်ဆိုတော့ကျွန်တော်တို့သိရတယ်ဆိုတော့အခုကကြတော့ဒါမြန်မာနိုင်ငံမှာလွန်ခဲ့တဲ့၄လလောက်ကစပြီးတော့စစ်အာဏာသိမ်းမှုဖြစ်တယ်ဒီစစ်အာဏာသိမ်းမှုနောက်ပိုင်းမှာဒီစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်တပ်ဖြတ်တာတို့တောင်ဒီဖမ်းဆီးနှိမ်နှင်းတာတွေကြောင့်မလို့ထွက်ပြေးလာတဲ့သူတွေနေဆက်ဒေသတွေရောက်လာတာလည်းရှိရဲ့ဒီနေဆက်ဒေသတွေမှာဖြစ်ရတဲ့နနက်ကန်တက်ပွဲတွေကြောင့်ရောပြီးခဲ့တဲ့3-4လအတွင်းမှာပဲကျွန်တော်တို့စီးတလို့ဆိုတာတောင်းနဲ့ချီပြီးတော့ဟိုဒီဒုက္ခသည်တွေတိုးလာရလည်းရှိရဲ့ဆိုတော့လက်ရှိမှာရောဒီလိုဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်ပေးနေတာတွေရှိပါသလားရှင
်အခုလောလောဆယ်မှာတော့ဒေါက်တာစင်ပြမောင်စေကန်းနဲ့ရောနောက်ပြီးတော့အဲ့ဒီနေဆက်ဒေသတစ်လျှောက်မှာကျမကြီးကိစ္စတွေကိုဆောင်ရွက်နေတဲ့လုပ်ဖို့ကြိုင်တဲ့ဆောင်ဝင်တွေနဲ့ပေါ့နော် Zoom meeting ဒီအဝေးကနေလှမ်းပြီးတော့ meeting တွေအများလုပ်ပါတယ်meeting ပုံမှန်လုပ်လို့ရှိတယ်အဲ့ဒီလိုမျိုးလုပ်တဲ့အခါမှာလည်းဒီနေဆက်ဒေတာမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသူတို့ကနေတဆင်နဲ့ကြားရတယ်အဲ့လိုကြားရတဲ့အခါမှာလည်းဒီဘက်ကနေပြီးတော့လိုအပ်တဲ့ဟာကိုတန်းနိုင်တယ်များအကူအညီထောက်ပံ့ပေးနေတာတွေရှိပါတယ်အထူးသဖြင့်ကတော့ဒီနေဆက်ဒေတာဒီတိုင်းသားဒေတာတွေမှာပေါ့နော်နေဆောက်ကတော့ဒီကရင်ပြည်နယ်နဲ့ပို့ပြီးတော့နှီးဆက်တာပေါ့ KNU နယ်မြေနဲ့နှီးဆက်တာပေါ့အဲ့တော့အဲ့ဒီ KNU နယ်မြေမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကတိုက်တဲ့တိုက်ပွဲတွေကတော်တော်ကိုရက်သက်ပါတယ်အများကြီးရဲ့အတိုင်းနဲ့ပေါ့နော်ဒီဘာမှလက်နဲ့မရှိတဲ့တီတူတွေလူတုတွေနောက်ပြီးတော့ဒီတာမန်လက်နက်ကလေးပဲကင်ဆောင်နေတဲ့ဒီတိုင်းရင်းသားအဖွဲ့တွေကိုသူတို့ကလက်နက်ကြီးတွေနဲ့မတရားပစ်ခတ်ရုံနဲ့မကဘူးလင်းငင်နဲ့ကိုဘုံကျဲတဲ့အခါမှာအဲ့ဒီဒေသမှာနေတဲ့လူတုတွေကဒီတိုက်ပွဲရဲ့တန်တောင်းအိုးပစ်အိမ်ပစ်ဟိုကြီးပုံးနေရတဲ့လူတွေအများကြီးရှိပါတယ်ထောင်နဲ့တောင်းနဲ့ကိုခြီးပြီးတော့အဲ့လိုမျိုးထွက်ပြေးကင်းဆောင်ပုံအောင်နေရတဲ့လူတွေရှိတယ်ဆိုတာသိရပါတယ်အဲ့တော့ဒီလူတုတွေကဆိုလို့ရှိရင်သူတို့မှာခံစားနေရတဲ့ဒုက္ခတွေကဒီစားနပ်ရိက္ခာပြက်လက်တာတွေရှိတယ်နောက်ပြီးတော့အထူးသဖြင့်အခုလိုမျိုးမိုးရသည်ဆိုလို့ရှိရင်မိုးရွာတယ်မိုးမလုံတာတွေရှိတယ်အဲ့လိုမျိုးမိုးရွာတဲ့အတွေ့ဒီခြင်းနေရင်နေအများကြီးရှိတယ်ခြင်းနေရတဆင့်ရင်ကောင်းကောင်းနေတဆင့်ကူးဆက်တဲ့ယောဂါတွေဝင်းပြက်ဝင်းလျှောယောဂါတွေအများကြီးကြားရပေါ့နော်အဲ့တော့အဲ့ဒီသူတို့တွေအတွက်လိုအပ်တဲ့အကူအညီကိုဒီကနေပြီးတော့လူရှင်တွေစီကနေပြီးတော့တက်နိုင်ကြများလူငွေကောက်ခံတာတွေရှိတယ်နောက်ပြီးတော့တစ်ပတ်တစ်ခါနှစ်ပတ်တစ်ခါအစားအသောက်တွေချက်ပြုတ်ပြီးတော့ရောင်းပြီးတော့ဒီအလှခံတာပေါ့နော်အဲ့တော့ရောင်းရတဲ့ငွေကိုစုဆောင်ပြီးတော့ပို့ကြတာတွေလည်းရှိပါတယ်ဆိုတော့ဒီငွေအားရောစိတ်ဓာတ်အားဖြင့်ရောတက်နိုင်ကြအကူအညီနေပါတယ်
လက်ရှိရတော့သူဒီစာဝင်နေရေးနောက်ကျမကြီးဆိုင်ရာပြုစုစောင့်ရှောက်မှုတွေအပါအဝင်ပေါ့သူတို့ရဲ့လိုအပ်ချက်တွေကတော့အများကြီးရှိနေတယ်ဆိုတော့ဒါတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့ရောဘာတွေလုပ်နိုင်မလဲရှင
်ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်တော့တကယ်ကတော့ပြောကြစကမ်းဆိုရင်ဒီလူရကိုအိုးအိမ်ကိုရက်ရွာကိုအေးအေးချမ်းချမ်းနဲ့လုံလုံခြုံခြုံနဲ့ပြန်ရောက်နိုင်အကောင်းဆုံးပေါ့နော်အဲ့တော့ဒီလူရအခုဆိုလို့ရှိရင်ဘာဖြစ်လို့ဒီလူမျိုးကိုရဲ့ကိုယ်အိမ်ကြီးကိုစွန့်ပစ်နေရတာလေကိုယ့်ရဲ့ရရွာတွေကိုစွန့်ပစ်နေရတာလေဆိုလို့ရှိရင်ဒီစစ်ကောင်စီရဲ့မတရားအနိုင်ကျင့်တယ်မတရားနှိပ်စက်တယ်မတရားတိုက်ခိုက်တပ်ဖြတ်တဲ့အန္တရာယ်တွေကိုထောက်လန့်ပြီးတော့လွတ်ရအောင်ပြေးကြရတယ်အဲ့လိုလွတ်ရအောင်ပြေးကြရတဲ့အတွေ့သူတို့ဟာမလိုလားအပ်တဲ့ကျန်းမာရေးပြဿနာတွေဖြစ်တဲ့ကလေးတွေဆိုလို့ရှိရင်လည်းစားနပ်ရိက္ခာမလုံလောက်တဲ့အတွေ့အထူးသဖြင့်ဒီဖွံ့ဖြိုးတာအရေးကလေးတွေမှာဆိုလို့ရှိရင်အာဟာရမပြည့်စုံတဲ့ယောဂါတွေကိုယ်ပြုမှုဆိုင်ရာယောဂါတွေအဲ့လိုမျိုးတွေအများကြီးတို့မှာထိခိုက်ရတယ်လေဆိုတော့ထိထိရောက်ရောက်ကူညီနိုင်ဖို့ကတော့ကျမတို့ကအခုလုပ်နေတဲ့ကျမတို့ရဲ့နေဦးတော်နိုင်ရာပြီးဆုံးတဲ့အတိုင်းတိုက်ပြီးတော့ဒီစစ်ကောင်စီကိုအမြင့်ပြတ်ချိန်မုံနိုင်လို့ရှင်တော့ဒါဒီပြဿနာကိုအကောင်းဆုံးကလက်တွေ့မှာတော့တကယ်ကိုပြီးတတ်ခေရှင်းတဲ့နီးလို့ပဲကျမပြောလို့ရပါတယ်အဲ့တော့လောလောဆယ်ဒီနေဦးတော်နိုင်ရေးမပြီးသေးတဲ့ကာလမှာတော့ကျမတို့ကဒီလိုအပ်တဲ့အကူအညီတွေကိုကိုယ်တိုင်ကလည်းကိုရှိသမျှအင်အားနဲ့အကူအညီကိုတက်နိုင်သမျှပေးမယ်။ပြင်ပကနေပြီးတော့ကူညီနိုင်တဲ့အကူအညီတွေကိုလည်းတက်နိုင်သမျှယူပြီးတော့ဒီလိုမျိုးအိုးအိမ်စွန့်ပစ်ပြီးတော့တခြားတော်ချုံအောင်ကြောင်ရောက်နေတဲ့လူတွေအတွက်ဒီရုပ်ပိုင်းဆိုင်ရာအဲကျမကြီးပြုစုဆောင်ရှားမှုနောက်စိတ်ပိုင်းဆိုင်ရာလည်းအဲသူတို့ရဲ့စိတ်ဓာတ်ရာတွေကိုတက်တာအောင်ပြောင်းပြင်းနိုင်အောင်စိတ်ပိုင်းဆိုင်ရာပြုစုဆောင်ရှားမှုတွေလည်း ကျမတို့အများကြီးအဲလုတ်ပေးဖို့လိုပါတယ
်ဟုတ်ကဲ့အခုဆိုရင်လေဒါတော်လည်းသိတဲ့အတိုင်းပေါ့နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဒီအရတအစိုးရကာလတွေမှာပညာရေးပိုင်းကျန်းမာရေးပိုင်းမှာတဖြည်းဖြည်းနဲ့တိုးတက်လာတဲ့အခြေအနေတချို့ရှိခဲ့တယ်ဥပမာဒီကိုဗစ်ဖြစ်တဲ့အချိန်မှာတော့မှအဲကိုဗစ်နဲ့ပတ်သက်ပြီးတော့စစ်စစ်တာတို့နောက်ကောက်ဝဲစေးရအောင်လုပ်တာတို့ပါဆိုရင်ဒီဒေသတွင်းနိုင်ငံတွေရဲ့မှာတော့မှာပဲဒါတော်တော်လေးကိုထိရရလုံနိုင်နေဆိုတာမျိုးနဲ့ကြီးကျူးခံရတာတွေတော့မှာရှိခဲ့တာပေါ့နော်ဒါပေမဲ့အခုဒီအရသာဆိုရကိုဖြုတ်ချပြီးတော့မှာအဲဆီယနာတင်းလိုက်တဲ့အခါကျတော့ဒီလိုတိုးတက်လာတဲ့အခြေအနေတချို့အထူးသဖြင့်ဒါကျမ်းမာရေးကဏ္ဍမှာဘလောက်ထိခိုက်မှုကြီးဖြစ်သွားတယ်လို့ရောသုံးသပ်မိလဲရှင
်ကျမ်းမာရေးကဏ္ဍမှာတော့ခုနပြောတဲ့ကိုဗစ်ကိုပဲပြန်ပြောရလို့ရှင်ဒီကျမတို့ကိန်းဂဏန်းတွေကိုကြည့်တဲ့အခါမှာအရင်တုန်းကဒီအရတားအဆုအဆုလို့ရှင်တနည်းတနည်းကိုအဲကိုဗစ်ဖြစ်တဲ့ဟာက10,000ကျော်တယ်ပေါ့နော် 18,000 လောက်ကိုအဲစစ်ဆေးနိုင်ခဲ့တယ်ဒါပေမဲ့အခုဆိုလို့ရှင်ဒီကိုဗစ်ဖြစ်စီတာဆိုလို့ရှင်1,000လောက်ပဲရှိတော့တယ် 1,200 လောက်ပဲဒီတပတ်မှာသူတို့အဆင့်နိုင်နေပေါ့ခုနတရက်ကို2,000လီးပါးဆင့်နိုင်နေပွားနေပြီးတော့တပတ်ကို1,000ကျော်လောက်ပဲတော့ဆင့်နိုင်နေအခုပဲတည်နေတယ်မှာပေါ်နေတယ်ကိုဗစ်ရောဂါဖြစ်တဲ့ positive ဖြစ်တဲ့နှုန်းတွေကများလာတယ်နောက်ပြီးတော့တခြားကိစ္စနဲ့ပြောလို့ရှိရင်ဒီရိုးရိုးဒီတာမန်ဟိုကျန်းမာရေးပြဿနာပေါ့နော်အဲ့ဒီလိုကျန်းမာရေးပြဿနာတွေကိုထားလိုက်ပြီးလို့ရှိရင်ထိခိုက်ဒဏ်ရာရတဲ့အဲ့ပြည်တနာကလည်းဒါတော်တော်လေးကိုအခုဆိုလို့ရှိရင်เนาะအချိန်များမငြိမ်တက်ဘူးအခါလေအချိန်မရွေးပြစ်ခတ်ခံရတာရှိတယ်အချိန်မရွေးရိုက်နဲ့ခံရတာရှိတယ်အချိန်မရွေးကိုကားနဲ့တိုက်နေဆိုင်ကယ်နဲ့တိုက်နေဆိုရင်အန္တရာယ်တွေရှိရဲ့ကြောဒီလိုမျိုးထိခိုက်ဒဏ်ရာနဲ့ပတ်သက်တဲ့အဲ့ပြည်တနာတွေအနာဒဏ်ရာကနေတွေးထွက်လွန်တဲ့အဲ့ကျမ်းမာရေးပြည်တနာတွေကလည်းအခုအများကြီးဟိုရှိလာဒါတို့တွေ့ရပါတယ်။ကြံတဲ့ဖြားနာကူးဆက်ယောဂါတွေအပြင်ကိုဒီလိုမျိုးထိကြိုက်တာရတွေးထွက်လွန်တဲ့အယောဂပြဿနာကြီးရတယ်အရှိတယ်။ဆီယောင်ဝင်ကတော့အများစု CPM လုံနေကြတာမှန်နေတယ်။ဒါတွေကဆီယောင်ဝင်ဆိုတဲ့သဘာဝအရာမိမိနဲ့ကိုနီးကိုဟန်နဲ့ပေါ့နော်ကိုနဲ့လက်နှမ်းမိတဲ့အဲကိုမျက်စိဖြစ်ကိုအနာတဝိုင်းမှာကိုရဲ့လက်တကမ်းမှာရှိတဲ့ဒီလူနာကိုတော့တတ်နိုင်ရမြဆောင်ဝင်နေရအကုသပေးနေကြတယ်ဆိုတာလည်းသိရပါတယ်ဒါပေမဲ့အဲ့ဒီလိုကုသဒါလည်းအတိုင်းတာတစ်ခုစီထိရောက်နေမယ်တကယ်ကတော့စံတင်စံလုံးအပြည့်အဝတော့ကျမ်းမာရေးပြည့်စုံဆောင်ဆောင်မှုမပေးနိုင်တဲ့အတွက်လူတို့အနေနဲ့ကျမ်းမာရေးပြည့်စုံဆောင်ဆောင်မှုအပြည့်အဝမရနိုင်တဲ့အတွက်ကျမ်းမာရေးအခြေအနေကတော့ဒီစစ်ကောင်စီလက်ထက်မှာအရင်ကလည်းနှိုင်းရှင်လိုက်လို့ရှိရင်အများကြီးဆိုးွားလာတဲ့အခြေအနေကတော့အရှိနေတယ်ဆိုတာတည်ပြီးမှလည်းတွေ့ရပါတယ
်ဒီထိခိုက်ရတဲ့အခြေအနေကိုဒီကြားကာလမှာပြည်သူတွေအတွက်လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေလည်းလုံးဝပြတ်ထွက်သွားတာမျိုးမဖြစ်အောင်ပေါ့နော်ဘယ်လိုပုံစံနဲ့ဆက်ပြီးတော့ထိန်းသိမ်းပြီးတော့မှပြည်သူတွေလိုအပ်နေတဲ့ဆောင်ရှောက်မှုတွေကိုလည်းရအောင်ပေါ့အကောင်းဆုံးဘာတွေလုပ်နိုင်မယ်လို့ဟိုဒါကအနေနဲ့ထင်မြင်မိလဲဘာတွေများအကြံပြုနိုင်မလဲရှင
်ဟုတ်ကဲ့အခုကိစ္စကတော့တော်တော်လေးကိုစိန်ခေါ်မှုတွေအများကြီးနဲ့ဟိုရင်ဆိုင်ရတဲ့ဘဝပေါ့အဲ့တော့လူနာဟာသူဖြစ်တဲ့ယောဂပေါ်မှာမူတည်တယ်သဘောကတော့ဟိုစောင့်ဝေရတဲ့ယောဂရှိတယ်အရေးပေါ်ယောဂရှိတယ်ဥပမာနှလုံးသွေးကြောပိတ်တဲ့ယောဂဆိုလို့ရှိရင်ဒီသွေးကြောကိုအဲခွဲစိတ်ပြီးတော့ပြန်မချဲ့နိုင်ခြင်းပါဒီသွေးကြောနှလုံးသွေးကြောလေးတွေကျေလာအောင်အဲမောရလာတာတက်တာအောင်ဆေးပေးပြီးတော့ချိန်ထားလို့ရတယ်ဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ဟာကဥအတက်ပေါက်တဲ့ယောဂါနဲ့တူတယ်။ဥအတက်ပေါက်ပြီဆိုလို့ရှင်ဘာနဲ့မှထိန်းထားလို့မရဘူး။ဒီဥအတက်ကြီးကိုခွဲထုတ်မှသာဒီယောဂါပျောက်သွားမှာ။ဥအတက်ကိုခွဲမထုတ်လို့ရှင်အဲ့ဘာမဟုတ်တဲ့ဥအတက်ပေါက်တာဥအတက်ရောင်တာနေပြီးတော့ဘိုက်ထဲမှာရှိတဲ့ကိုအင်္ကာတွေတစ်ခုလုံးကိုပြန့်နှံ့ပြီးတော့ဒီကိုဘိုက်ထဲမှာရှိတဲ့အင်္ကာရက်တွေအကုန်လုံးပုတ်ပြီးတော့မဖြစ်တဲ့ယောဂါပိုဆိုးသွားတဲ့ယောဂါဖြစ်နိုင်တယ်လေအဲ့တော့အဲ့ဒီလိုအလားတန်တူပါတယ်ဘာသာပြာဒီလိုမျိုးဈာကာလမှာဒီကျမ်းမာရေးခန္ဓာကိုပြင်ဆင်ဖို့အဲစူးစမ်းပြီးတော့လှုပ်ဆောင်နေဆိုတာကခုနဥတက်ပေါက်တဲ့လူလိုပဲစောင့်လို့ကိုမရဘူးဒီတော်လည်းရမြန်မြန်ပြီးမှဒီစစ်ကောင်စီရဲ့ဥအတက်ကြီးကိုမြန်မြန်ခွဲထုတ်ပြီးတော့မြန်မြန်အမြင့်ဖြုတ်မှသာဒီပြည်သူလူထုရဲ့ကျန်းမာရေးအခြေအနေတွေကအလားအလာကောင်းလာမယ်သဘောရှိပါတယ
်ခုလိုမျိုးအစိတ်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ် I found the power